မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာတနင်္ဂနွေနေ့ကစပြီးသုံးရက်ကြာခီးစံဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားပါပြီ။ဦးတောင်ထွန်းဟာတနင်္ဂနွေနေ့ညနေ9နာရီမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမ္မုတ်အလီနဲ့အစိုးရအဂီဟာပတ်မမာတွေ့ဆုံမှုစီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။အခုလိုတွေ့ဆုံစဉ်တွင်ရိုဟင်ဂျာပြည်သူနာအပေါ်ဝင်နှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကအမည်မဖော်လို့တဲ့အရာရှိသူပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါ။ဦးတောင်ထွန်းဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေစဉ်တွင်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ရောပြည်ထောင်ဝင်ကြီးအစာဒူဇမန်ခန်ခမတ်တို့နဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံရမှာဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဆုတ်ပြုချက်တွေကိုအလေးထားဆွေးနွေးဖို့ရှိတယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။ရေရှည်ဖြည့်ရှင်ရမယ့်ရိုဟင်ဂျာကိစ္စအပေါ်ဝင်နှစ်နိုင်ငံကြားရှိတဲ့တခြားပြဿနာရပ်တွေဖြစ်ရှင်းရေးမှာလည်းတိုးတက်မှုတွေဖြစ်ပေါ်ဖို့ဘင်္ဂလားဒေ့ရှ်အာဏာရှင်တွေဘက်ကလိုလားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာမနစ်ကအောက်တိုဘာ9ရက်နေ့ဆက်လုံခြုံရေးစခန်းအတိုက်ခိုက်ခံရတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမင်းရှင်းလင်းရေးကြောင့်ဒုက္ခသည်အများပြားဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတယ်လို့အရင်ကတည်းကထွက်ပြေးခိုလုံနေသူတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ရင်းလုံခြုံရေးအခြေအနေကလည်းမွတ်စလင်အများစုနေထိုင်ရာမောင်တော်မြို့နယ်တွင်ခုသတင်းပတ်တွေတွင်ပါပဲအသက်ဖြတ်ခံရပျောက်ဆုံးသူရေအတွက်တိုးလာနေတယ်လို့ဘင်္ဂလားဒေ့ရှ်ကမတော်ခင်ထုတ်ပြန်တဲ့လုံခြုံရေးအကြံပေးရဲ့အခြေအနေထုတ်ပြန်ချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမြန်မာနိုင်ငံကိုရောက်နေပြီးတနင်္ဂနွေနေ့မှာရခိုင်ကိုတွေ့ခဲ့ပါတယ်။အစိုးရအဖွဲ့ပြန်ကြားဆက်သွယ်ရေးဆိုင်ရာတာဝန်ခံတဦးကတော့မဟာမင်းကြီးနဲ့ကိုယ်စားလှယ်အဖွဲ့ဝင်တွေဟာ၄-၅ရက်ကြာရောက်လာတာဖြစ်ပြီးမောင်တော်စစ်တွေနဲ့မြေဥဖျိုင်းတွေကိုတွေ့ပြီးဒုက္ခသည်စခန်းတွေကိုကြည့်ရှုမှာဖြစ်ပါတယ်။